1998ခု February 15ရက်ရန်ကုန်မြို့ရှစ်မိုင်ပထမရန်ဒီကျိတာအတွင်စင်ကျမ်းပါသည့်ဓမ္မသဘေ၌ဟောကြားအပ်သောမသိခင်မှာဘာလောက်ကြမလဲတရားတော်မသိခင်မှာဘာလောက်ကြမလဲလို့အမည်ပေးထားတဲ့တရားသဘုတ်ကိုဒီနေ့ဟောကြားနာကြရအောင်ဧကံသမယံဘဂဝါသသကဟေဝိဟရတိတဘောဓာရာမိဧကံသမယံအခါတဘာ၌ဘဂဝါသုံးလူထထာတပိညုမြတ်စွာဘုရားသည်ရာသကဟေရာဇဂျုမြို့၏အနီး၌ဖြစ်သောတဘောဓာရာမိတဘောဓာယုံကြောင်းတိုင်း၌ဝိဟရတိကောင်းစွာမတွေ့သတင်းသုံးတော်မူခဲ့ပါပေတတိအချင်းအချင်းမြတ်စွာဘုရားဒါသျုံမြုပ်တဘောဓာယုံကျောင်းတိုက်မှာသတင်းသုံးတော်မူနေတဲ့အချင်းတဘောဓာယုံကျောင်းတိုက်ဆိုတာကတဘောဓာမြည့်ရဲ့အနီးသားမှာတည်ထားတဲ့ကျောင်းတိုက်ပါအဲ့ဒီတဘောဓာမြည့်ရဲ့ထူးခြားချက်တစ်ခုကတဘောဓာမြည့်ရေတွေဟာပူပြီးတော့နေတယ်ဘာကြောင့်တဘောဓာမြည့်ရေတွေပူနေရသလဲဆိုရင်ရာဇဂျုံမြုပ်ကိုဝန်းရံထားတဲ့တောင်ကြီး၅လုံးနဲ့ကတခုအပါဝင်ဖြစ်တဲ့ဝေဘာရတောင်ရဲ့အောက်မှာနဂါးပြည်ရှိတယ်။အဲဒီနဂါးပြည်ကနဂါးတွေမြူးထူးပျော်ပါကစားကြတဲ့ရေအိုင်ကြီးကနေအဲဒီတဘောဓာမြင့်စတင်ပြီးတော့စီးဆင်းလာတယ်။လမ်းခရီးမှာလောဟကုန်ပြီးငရဲကြီးနှစ်ခုရဲ့ကြားကနေဖြတ်သန်းပြီးတော့စီးဆင်းလာတယ်။လောဟကုန်ပြီးငရဲဆိုတာကအလျံတပြောင်ပြောင်တောက်လောင်နေတဲ့တန်ပူအိုးကြီးတွေတဲကကြိုက်ကြိုက်ဆူးနေတဲ့တန်ရည်ပူကြီးတန်ရည်ပူတွေထဲမှာငရဲသူငရဲသားများမြုပ်လိုက်ပေါ်လိုက်မြုပ်လိုက်ပေါ်လိုက်နဲ့ဆင်းရဲဒုက္ခခံစားကြရတဲ့ငရဲကြီးပါအိုးရဲ့အဝါကနေမြုပ်သွားလိုက်တာအောက်အိုးရဲ့ချမ်းမြေကိုရောက်ဖို့အတွက်နှစ်ပေါင်း3000ကျားတယ်အိုးရဲ့အောက်ခြေကနေအိုးအဝါပြန်ရောက်ဖို့အပေါ်တက်လာတာနှစ်ပေါင်း3000ကျားတယ်အဲ့ဒီလိုအချင်းလောဟကုန်ပြီးငရဲကြီးနှစ်ခုရဲ့ကြားကနေဖြတ်တန်းစီးဆင်းလာတဲ့အတွက်ကြောင့်တဘောဓာမြင့်ရေတွေဟာပူးနေရခြင်းဖြစ်တယ်။အဲ့ဒီတဘောဓာမြင့်ရဲ့ဤနာမှာတည်ထားတဲ့တဘောဓာယုံကျောင်းလိုက်မှာမြတ်စွာဘုရားသတင်းသုံးတော်မူနေတဲ့အချိန်တဘောဓာယုံကျောင်းလိုက်ကအရှင်သမိုက်တိလို့ခေါ်တဲ့ယဟန်တော်လေးတစ်ပါးတခုသောမနက်မှာအိယာကစောစောထပြီးတော့ဈဉံကမ္မထံရှုမှတ်ပွားများပြီးတော့နေတယ်အတောင်60လောက်ရှိတဲ့ဈဉံလမ်းမှာခောက်တုံခောက်ပြန်ဈဉံလျှောက်ပြီးတော့မနဲ့အာယုံတက်တဲ့အချိန်လောက်မှာတဘောဓာမြင့်ထဲဆင်းပြီးတော့ရေချိုးတယ်။ရေချိုးပြီးတော့ကုန်းကိုပြန်တက်လာတဲ့အခါမှာသင်းပိုင်ကိုပဲဝှက်ပြီးတော့ဧကတိကုတော့မဝှက်သေးပဲလက်တစ်ဖက်ကနေကင်ပြီးတော့ထား။အပေါ်ပိုင်းခန္ဓာကိုယ်မှာစိုးနေတဲ့ရေတွေခြောက်သွေ့သွားအောင်အခြေအချောက်ခံတဲ့သဘောမျိုးနဲ့ခန္ဓာကိုယ်အစိုးကြီးနဲ့သင်္ကန်းဝတ်လိုက်မယ်အဝတ်ဝတ်လိုက်မယ်ဆိုရင်အဲ့ဒီသင်္ကန်းအဲ့ဒီအဝတ်ဟာအနံ့အသက်လည်းမကောင်းဘူးညစ်လဲညစ်နှွမ်းလွယ်တယ်။ဒါကြောင့်ခန္ဓာကိုယ်ထပ်ပိုင်းမှာစိုးနေတဲ့ရေတွေထောက်တွေသွားအောင်အချောက်ခံတဲ့အနေနဲ့ဧကတိကိုမဝတ်သေးဘဲနဲ့လက်တစ်ဖက်ကကင်ပြီးတော့မတ်တပ်ရပ်နေတယ်။အဲ့ဒီလိုရပ်နေတာကိုနတ်သမီးတယောက်ကမြင်တော့အရှင်သမိုက်ကြီးရဲ့အပေါ်မှာချစ်ခင်နှစ်သက်တတ်မှတ်တဲ့စိတ်တွေဖြစ်အရှင်သမိုက်ဒီဆိုတာကလည်းခန္ဓာကိုယ်ချုပ်ဆန့်ကြံ့နာပြီးတော့ရုပ်ဆင်းဥပ္ပဒိအမတန်ချောမောတင့်တယ်တဲ့ရဟန်းတော်ဖြစ်တယ်။ပင်ကိုယ်ကချောမောတင့်တယ်ရတဲ့အထဲမှာတရားရှုမှပေါ်များပြီးကစားလေးဖြစ်တော့တရားရဲ့အရှိန်အဝါနဲ့ရုပ်အစင်းကအထူးကြည်လင်တောက်ပနေတယ်။ယေရှုပြီးကစားလေးဖြစ်တော့ခန္ဓာကိုယ်တန့်စင်ပြီးတော့ကြည်ကြည်လင်လင်ဖြစ်ခန္ဓာကိုယ်အစ်ပိုင်းကလည်းပဲဧကတိမကတ်တော့ဗလာကျင်းထားတဲ့အတွက်ကြောင့်ယောက်ျားတစ်ယောက်ရဲ့ပင်ကိုယ်အလှတွေဟာတင်းတင်းဆက်ဆက်ပေါ်လွင်နေတဲ့အတွက်နတ်သမီးကအရှင်သမိုက်တိကိုမြင်တော့ချစ်ခင်နှစ်သက်တတ်မှတ်တဲ့စိတ်တွေဖြစ်ပြီးတော့ကောင်းကင်ဘောကနေမတ်တိုက်ရက်ပြီးတော့အရှင်သမိုက်တိကိုစကားတခွန်လှမ်းပြောလိုက်တယ်။အာဘုဒ္ဓဝါဘိက္ခတိဘိက္ခုနာဟိဘုဒ္ဓဝါနာဘိက္ခတိဘုဒ္ဓဝါနာဘိက္ခုဘိက္ခတုမာတံကာလောဥပိစ္ဆကာယဟန်
သင်္မီအသက်အားဖြင့်လည်းအမတန်ငယ်ပါသေးတယ်။အရွယ်အားဖြင့်လည်းအမတန်နှုတ်ကြူပါသေးတယ်။ရုပ်ဆဲဥပဒေအားဖြင့်လည်းအမတန်ချုံမောတင့်တယ်လှပါတယ်။ခန္ဓာကိုယ်အသွေးအသားအင်းအားတွေပြည့်ဝပြီးတော့ကျန်းမာတန်ဆွမ်းနေတယ်။ဒီလိုရှင်မျိုးမှာလောကီအာယုံကာမဂုဏ်ချမ်းသာတွေကိုမခံစားဘဲနဲ့ဘာဖြစ်လို့ယဟန်တရားပွားများအားထုတ်နေရတာလဲ။ခုလုံငယ်ဆုံးရွယ်ဆုံးတန်လုံးညံလုံးမှာလောကီအာယုံကာမဂုဏ်ချမ်းသာတွေကိုမခံစားဘဲနဲ့ယဟန်တရားပွားများအားထုတ်မှုမပြုတ်သင့်ပါဘူး။လောကီအာယုံကာမဂုဏ်ချမ်းသာဆိုတာငယ်ဆုံးရွယ်ဆုံးခံစားမှကောင်းတာ။ဒါကမခံစားဘဲနဲ့ယဟန်တရားပွားများအားထုတ်နေတော့ကာမဂုဏ်ချမ်းသာခံစားရမယ့်အချိန်ကောင်းအခွင့်ကောင်းကြီးသင်လက်လို့ဆုံးရှုံးသွားမှာပေါ့။အခွင့်ကောင်းကိုတော့လက်မလွှတ်လိုက်စမ်းပါနဲ့။ငယ်တုန်းရွယ်တုန်းမှာလောကီအာယုံကာမဂုဏ်ချမ်းသာတွေကိုအာရပါရပြည့်ပြည့်ဝဝခံစားပြီးတော့မှအသက်ကြီးတဲ့အချိန်ကမှပဲယဟန်တရားပွားများအထုတ်စမ်းပါဓမ္မလွန်ဘဝကောင်းရာကောင်းချမ်းအတွက်ယဟန်တရားပွားများအထုတ်တယ်ဆိုတာအသက်ကြီးမှအထုတ်တာပဲကောင်းပါလေအဲ့ဒီလိုနတ်သမီးကပြောတော့အရှင်သမိတ်ကြီးကပြန်ပြီးတော့မိန့်ကြားတော့ဟူပါတယ်ကာလံဝဟနာသာနာမိသံတော်ကာလောနတိတ္တိတတမဟာဗုဒ္ဓဝါပိဋ္ဌာမိမာမံကာလောဥပိစ္ဆကာဒေဝဇိတေဩနတမိအဟံငါသည်ကာလံသိရမယ့်အချိန်ကာကုဏသာနာမိမသိပါကာလောသိရမယ့်အချိန်ကာသည်သံတော်ဖုံးကွယ်ထအပ်သည့်ဖြစ်၏မေင္ဂအာနတိတ္တိမထင်ရှားပါတတမထို့ကြောင့်ဟံငါသည်အဘုဒ္ဓဝါလောကီအာယုံကာမဂုဏ်ချမ်းသာတို့ကိုမခံစားတော့မင်းနဲ့ဘိက္ခာမိယဟန်တရားပွားများအားထုတ်၏နေရပါတော့၏ကာလောယဟန်တရားပွားများအားထုတ်ရမယ်အချိန်ကောင်းခါကောင်းကြီးသည်မာငါဘုမာဥပိ္ပဇာကကြုံလုံး၏မသွားပါစေနှင့်လို့နှလုံးသွင်းပြီးတော့ဘိက္ခာမိယဟန်တရားပွားများအားထုတ်၍နေရပါသည်တတိနတ်သမီးတေင္ကငါကိုအသက်အချင်းငယ်သေးလို့အရွယ်အချင်းနှုတ်ပြိုသေးလို့ယဟန်တရားပွားများအထုတ်မှုမပြုပါနဲ့အောင်အာယုံကာမဂုဏ်ချမ်းသာတွေကိုပဲခံစားပါအောင်လို့တေင္ကပြောတယ်။အသက်ကြီးမှပဲယဟန်တရားကိုပွားများအထုတ်ပါလို့တေင္ကပြောတယ်။ဒါပေမဲ့ငါကတော့သိရမယ့်အချိန်ကိုကြိုတင်ပြီးတော့မသိပါဘူး။အသက်ကြီးမှပဲသိရမယ့်အသက်ငယ်တုန်းတော့မသိသေးဘူးလို့ငါသိရမယ့်အချိန်ကိုအဲ့ဒီလိုခံမှန်းလို့မရပါဘူး။အသက်ကြီးမှပဲတရားအားထုတ်တော့မယ်အသက်ငယ်တုန်းတော့ကာမဂုဏ်အာယုံခံစားအောင်မယ်လို့ရည်မှန်းထားပေမဲ့အသက်ကြီးတဲ့အချိန်ငါကအသက်မရှင်ရဘဲနဲ့အသက်ငယ်တုန်းညာပြေးသွားခဲ့ရင်ယဟန်တရားပွားများအားထုတ်ရမယ်အချိန်ကောင်းအခွင့်ကောင်းကြီးငါလက်လွတ်ဆုံးရှုံးသွားမှာပေါ့အချိန်ကောင်းအခွင့်ကောင်းကြီးတော့ငါလက်လွတ်အဆုံးရှုံးမခံနိုင်ဘူးအဆုံးရှုံးမခံဘူးဆိုတဲ့စိတ်နဲ့ငါသည်ယဟန်တရားပွားများအားထုတ်မှုပြုနေရခြင်းဖြစ်ပါတယ်လောကီအာယံကာမဂုဏ်ချမ်းသာတွေကိုမခံစားတော့ဘဲနဲ့ယဟန်တရားပွားများအားထုတ်နေရခြင်းဖြစ်ပါတယ်နတ်သမီးအရှင်သမိတ်ကြီးရဲ့ခြေချားချက်ကိုကောက်ချက်ချကြည့်လိုက်မယ်ဆိုရင်အရှင်သမိတ်ကြီးရဲ့အရှင်သမိတ်ကြီးဟာတေခြင်းတရားကိုအမျက်မပြတ်ဆင်ခြင်နေတယ်တေခြင်းတရားကိုအမျက်မပြတ်တတိယနေတယ်အချိန်မရွေးတေသွားနိုင်တယ်ဆိုတဲ့အသည့်အရှင်သမိတ်ကြီးရဲ့နှလုံးသားထဲမှာဆွဲဆွဲမြင်းမြင်းရှိတယ်ဆိုတာကိုကောက်ချက်ချလို့ရတယ်နောက်တစ်ခုကောက်ချက်ချနိုင်တာကတေခြင်းတရားကိုဆင်ရင်ပွားများမှုဟာယဟန်တရားပွားများအားထုတ်မှုကိုအင်အားကြီးမားစွာနဲ့အထောက်အကူပြုတယ်ဆိုတဲ့အချက်ပါပဲယဟန်တရားပွားများအားထုတ်တယ်ဆိုတာတော့အဓိကအားဖြင့်ဝိပဿနာလို့အားထုတ်ခြင်းပါပဲသီလသမာဓိကိုအခြေခံပြီးတော့ဝိပဿနာလို့အားထုတ်တာကိုပဲယဟန်တရားပွားများအားထုတ်တယ်လို့ခေါ်ပါတယ်ဒီတော့တေခြင်းတရားကိုဆင်ရင်အောင်မေ့မှုဟာဝိပဿနာလို့အာထုတ်မှုကိုအင်အားကြီးမားစွာနဲ့အထောက်အကူပြုတယ်။ပေခြင်းတရားကိုမစင်ကျင်မိတဲ့ပုဂ္ဂိုလ်များကတော့အကာအလုတ်တွေနဲ့ပဲအချိန်ကုန်နေတတ်တယ်။အနှစ်သာရရှိတဲ့ကိစ္စတွေကိုမေ့လျော့ပြီးတော့နေတတ်ကြ။လောကီအယုံကာမဂုဏ်ချမ်းသာတွေကိုခံစားတယ်။မကောင်းမှုဒုစရိုက်တွေကိုပြုတယ်ဆိုတာကတော့အကာအလုတ်တွေလုပ်နေတယ်ဆိုတာထင်ရှားပြီးသားပါ။အဲ့ဒီအကြရီမလုပ်ပါဘူးကုသိုလ်ကိစ္စတွေပဲလုပ်နေတယ်လို့ဆိုပြန်တော့လည်းပဲကုသိုလ်အမိခံစားတဲ့ အဘောယံခုံမကာသနာအချင်းပေါ်ကြောကြမှုလက်လာပါအဆက်ရှိတဲ့အကျိုးတွေအတွက်ပဲအချင်းကုန်နေတော့အဲ့ဒီအလုပ်တွေလုပ်နေတာလည်းပဲအကာကိစ္စတွေနဲ့အချင်းကုန်နေခြင်းပါပဲအဲ့ဒီအကာကိစ္စတွေလည်းမလုပ်ပါဘူးအနစ်စင်အနစ်မှန်ဖြစ်တဲ့ဝိပဿနာအလုပ်ကိုပဲအားထုတ်တယ်လို့ဆိုပြန်တော့လည်းပဲအဲ့ဒီဝိပဿနာအလုပ်ကိုအေးအေးဆေးဆေးဖြည်းဖြည်းလေးလေးပော့ပော့ရော့ရော့နဲ့အားထုတ်နေတတ်ကြတယ်တေခြင်းတရားကိုမစင်ခြင်းမိဘူးဆိုရင်ပေါ့တေခြင်းတရားကိုစင်ခြင်းမိတဲ့ပုဂ္ဂိုလ်ကတော့ဝိပဿနာအလုပ်ကိုအရှိန်ဟုန်ကောင်းကောင်းအင်အားပါပါစွမ်းရည်ကြည်ပြည့်တဲ့အလုပ်လုပ်ဖြစ်ပါတယ်ဒါကြောင့်အကာအပေါ်ယံအကာကိစ္စတွေနဲ့အချိန်မကုန်မဲနဲ့အနှစ်စင်အနှစ်မှန်ဖြစ်တဲ့အလုပ်တွေကိုဥသာပေးပြီးလုပ်နိုင်ဖို့အတွက်တေခြင်းတရားကိုအမြဲမပြတ်စင်ခြင်းကြရမယ်တနည်းကြရင်တရားမှာပဲဆိုတဲ့အသည့်အချိန်မရွေးသေးသွားနိုင်တယ်ဆိုတဲ့အသည့်နှလုံးသားထဲမှာဆွဲဆွဲမြဲမြဲရှိနေအောင်ကြိုးစားကြရမယ်။တနည်းကြရင်တရားမှာပဲဆိုတဲ့အသည့်ကတော့သိခြင်းတရားကိုအဝေးမှာဆာပြီးစင်ခြင်းတဲ့သဘောတရားပါတယ်။ဒါပေမဲ့လည်းအဲ့ဒီစင်ခြင်းမှုကလိုအပ်တဲ့စင်ခြင်းမှုပါပဲ။တနည်းကြရင်တရားမှာပဲလို့စင်ခြင်းထားတဲ့ပုဂ္ဂိုလ်ဟာလောကရန်တရားတွေနဲ့ကြုံတွေ့လာတဲ့အခါမှာခံနိုင်ရည်ရှိပါလူရဲလို့ဖြစ်လာရင်တော့လောကရန်ဆိုတာတဘာဘာသုံးဖို့တဘာတိုင်းများစွာကြုံတွေ့နေရတာကြီးပါပဲ။လာဘောအလာဘောတခါတရံမှာပစ္စည်းဥစ္စာတွေပြည့်စုံတခါတရံမှာပစ္စည်းဥစ္စာချွတ်တဲ့ယသောအယသောတခါတရံမှာအချမ်းရည်နေပေါ်များတခါတရံမှာအချမ်းရည်နေကင်းမဲ့နေဒါပတ္တန္တတခါတရံမှာကဲ့ရဲ့ခံရတခါတရံမှာချီးမွမ်းခံရဒုက္ခဒုက္ခတခါတရံမှာကိုယ်စိတ်နှစ်ပါးချမ်းသာတခါတရံမှာကိုယ်စိတ်နှစ်ပါးဆင်းရဲအဲ့ဒီလိုအပြင်လောကဓာတ်၈ပါးတဘာဝသုံးမဟုတ်တဘာတဲ့များတဲ့လောကဓာတ်တွေနဲ့လူသားတွေဟာချိန်တိုင်းချိန်တိုင်းတွေ့ကြုံနေကြရတာပါပဲအဲ့ဒီလိုလောကဓာတ်တွေနဲ့တွေ့ကြုံလာတဲ့အခါမှာတဏှိတရင်တရားမှာပဲလို့စင်ကြင်လိုက်မယ်ဆိုရင်ကြုံလာတဲ့လောကဓာတ်ကိုခံနိုင်ရည်ရှိသွားပါတယ်ကြုံလာကမှကောက်ကငင်ကစင်ကြင်မယ်ဆိုရင်တော့သိစိတ်မချရဘူးလောကဓာတ်တွေနဲ့မကြုံတွေ့သေးခင်အကြုံတွေ့သေးခြင်းဆိုတာကတော့အမှန်ကတော့လောကဓာတ်ဆိုတာကတော့အချိန်တိုင်းကြုံတွေ့နေတာကြီးပါပဲ။သို့တော်လည်းပဲတိတိသာသာဆိုးတဲ့လောကဓာတ်တိတိသာသာကောင်းတဲ့လောကဓာတ်ကိုမှလူအများကလောကဓာတ်လို့သတ်မှတ်ကြတော့အဲ့ဒီလိုသိတာထင်ရှားတဲ့လောကဓာတ်နေနဲ့မကြုံတွေ့ခြင်းကတည်းကတနည်းကြရင်တရားမှာပဲလို့ထက်ကထက်ကစင်ကျင်ထားနိုင်မယ်အင်အားပါအောင်စင်ကျင်ထားနိုင်မယ်ဆိုရင်တကယ်တမ်းသိတာထင်ရှားတဲ့လောကဓာတ်ကြုံလာတဲ့အခါမှာတနည်းကြရင်တရားမှာပဲလို့စင်ကျင်လိုက်ုံနဲ့လောကဓာတ်ကိုအလိုအလျောက်ခံနိုင်ရည်ရှိတော့ပါလေ။တေခြင်းတရားကိုစင်ခြင်းမှုရဲ့အစွမ်းတတ္တိဟာအင်မတန်အံ့ဩစရာကောင်းတယ်။တနည်းကြရင်တရားမှာပဲလို့စင်ခြင်းမှုဟာဘဝမှာလူရင်းစံတတ်ပြီးမများဖို့အတွက်ကိုလည်းပဲအထောက်အကူပြုတယ်။လူသားတွေဟာအများအပြားဘဝမှာလူရင်းစံတတ်ပြီးတိတ်ပြီးတော့များနေတတ်ကြ။ဟိုဟာလဲဖြစ်ခြင်းတရားလဲဖြစ်ခြင်းဟိုဟာလဲလှုပ်ခြင်းတရားလဲလှုပ်ခြင်းဟောလည်းရယူခြင်းတရားလည်းရယူခြင်းလူဝင်စန္ဒပြီးညာနေတတ်တတ်တချို့များကြတော့ကိုယ်ကိုယ်တိုင်ကလူဝင်စန္ဒအများယုံမကဘူးကိုယ်နဲ့ပတ်သက်တဲ့ပုံကိုယ်တွေအတွက်ပါလူဝင်စန္ဒညာနေတတ်ကြတယ်ကိုယ်နဲ့ပတ်သက်တဲ့ပုံကိုယ်တွေကိုဟောလည်းဖြစ်စေခြင်းတရားလည်းဖြစ်စေခြင်းဟောလည်းလှုပ်စေခြင်းတရားလည်းလှုပ်စေခြင်းဟိုကုံလေးလည်းယူစေခြင်းဒီကုံလေးလည်းယူစေခြင်းစသည်အားဖြင့်လူဝင်စန္ဒပြီးညာနေတတ်ကြတယ်အဲ့ဒီလူရင်စန္ဒကဘဝအေးချမ်းမှုကိုဖြစ်စေတဲ့လူရင်စန္ဒဆိုရင်တော့တော်ပါသေးရဲ့ဘဝအေးချမ်းမှုကိုပျက်စီးစေတဲ့လူရင်စန္ဒဆိုရင်တော့ဥပမာဂုံမကာသနာတို့ချင်ပေါ်ကြောကြမှုတို့အဲ့ဒီလူရင်စန္ဒမျိုးဆိုရင်တော့အဲ့ဒီလူရင်စန္ဒကိုအကောင်အထည်ဖောနေတဲ့အချိန်မှလည်းပဲလောဘစိတ်လောဘအပူနဲ့ပင်ပန်းဆင်းရဲရပါတယ်အကောင်အထည်ပေါ်လာလို့မိမိလူချင်းနဲ့ဂုံမကာသနာချင်ပေါ်ကြောကြမှုရကြံတော့လေသောကစိတ်သောကအပူနဲ့ပင်ပန်းဆင်းရဲရပါလေ။ဂုံကြီးလေအပူကြီးလေထင်ပေါ်ကြောကြားလေပင်ပန်းဆင်းရဲနေပါပဲ။တနည်းကြရင်တရားမှာပဲလို့စင်ကျင်ထားနိုင်တဲ့ပုဂ္ဂိုလ်တနည်းကြရင်တရားမှာပဲဆိုတဲ့ခံစားချက်ထင်ထင်ဆဆဖြစ်နေတဲ့ပုဂ္ဂိုလ်ကတော့မိမိတွေလည်းပဲလူရင်းဆန္ဒမများတော့တဲ့အတွက်ကြောင့်စိတ်အေးချမ်းပါလေ။မိမိနဲ့ပတ်သက်တဲ့ပုဂ္ဂိုလ်တွေအတွက်လည်းလူရင်းဆန္ဒမများတော့တဲ့အတွက်ကြောင့်မိမိနဲ့ပတ်သက်တဲ့ပုဂ္ဂိုလ်ကမိမိရဲ့လူရင်းစံနာကိုဖြည့်မပေးတဲ့အခါမှာစိတ်ပင်ပန်းစေခြင်းမဖြစ်တော့တဲ့အတွက်ကြောင့်စိတ်အေးချမ်းရပါတယ်။တူတောင်းလာတဲ့ဘဝလေးမှာစိတ်အေးချမ်းစွာနေသွားရဖို့ကအဓိကပါပဲ။ Now the Guga, same way, they don't nine days with it, Sinja Mu. Tanya and Kanani, they don't nine days with it, Sinja Mu. These Sinja Mugara, the Jesu Mavi. A same way, they don't nine elu. A same way, they don't nine elu, Sinja Tanai and Bobuha. Imi and Alonama. Say so, say you, say book, dear good, let come Mamma Hoto Babu. Say gown, say yes, say tang, a little go well, let come Tama, when you Tama, Chibari. I say, my dear, they don't nine years away. I be she needed Boguha. Mimi, Dandama, we better not say Gale. A summer dear, she need on level, Josa Arto Chipari. We better not say Gale to say that a summer dear, she need Bogado, a Jesu Mavi. Mimi, Yamau Bujane, Nayban Suraga, Messi Chema, Yamau Bujanga. Messi Suraga, Nayan Tayene, a little of Chet Ladam Hobu. Messiah Shima, we better not say Shiari. She did us with any Amaleva, Damanga Shangali Shiamam, Hobu. And I she did, we better not say Shinja did, we better not say Shinjame. And I she did, we better not say Shinja did, we better not say Chipo Suragale. Bobo, yo, yo, li, ato, yo, nedo, machet, naimu. We better not say, just say, a son of Jeb, Shin, ne, mother. I she did, we better not say Shinja did, we better not say Chenine. We better not say that they have some of the chip holes, Sudagale, Tiny, Jayma, my young, Sinan, Jayma, my young Linet. We better not say that they have a Yedam of Chip, Naimu. A 2 day view, I guess, I need somewhere needed a Jayma Leve, a 2 day Leve, a Magalibu, a 2 Dambu Tabido, Lily Saza, Shumama, darling. Timmy, Danama, we better not say that they have some of the chip, Sinime. Ariel, we better not say that they have some of the Taga Taga, Chipbam Yarama, we better not say that Ashi, La Yinja, Labido, Ashi, the Yinja, the we better not say it, Chamema, Messi, Chipido, Imido, Lula, Tanga, Nebangu, Yamau, Pu, Nang Jama, Chite. Yeah, we better not allow Ato, Nijade, Bogu, Maya, a Jizong Tawaha, Imia, Nandama, we better not say Gale, a summer jab, Shinni, or Josa Ato Pubabe. A chain may be done in Ezra, a bee, she needed Boguha, chain nine, chain nine, you better not say Gilipsha, Josa Ato Chipari. Dajan, Logan, Kanae Shibone, Bawama, Louis Sanabi, Mamiabu, a duet, Tani Jayan, Pia, Mabel, Pijiniane, Bada Bido, Saint Jan Jaya, Bame. Say Gong Nalong Shibone, we better not say Gilip, some of your chipu, a duet, a chain may be done in Ezra. Omho, Kanani, Payan, Biba, Nine Elu, Payan, Diane, Bada Bido, Saint Jan Jaya, Bame. Dajang, Marana, that day, a new Yodo Biku, Tatajang, Abamado, Hodi. Bega, we pay the Leva, Chitta, Chitta, Mido. Marana, that day, Payan, Diago, Saint Jan, Aumi, Jinkore, Marana, Dari, Diago, a new Yodo, Bamba, Atto, Biku, Yami, Wapogubi, Tatajang, and Yemabja. Abba Mato Abba Maradiani Bizumi Abba Mato Anisi and Nimam Chiche Kudo Alu, we better not allude tonight. Mamma Malayo Jin Kore, Tati Diani Bizumi. Ah, this is the Madri Chipabi Tati. Kalan Wahan Nasana Mi Tiame Chingu. Mati naimu sura sagai jamma. Tejeliyangu mati naimu sura. Ati teyame chengu mati naimu sura. Ati ja mati naiyangu pyodaba. Kamandi aapcheno pijara nyavare. Kamandare atayinewe thai aliyauto achu manjara nyavare. Jamma yigale kaunli me. Asa ahara gale pisongli me sadhyasya. Ajaundiari ninyo nime suyeno. Taba adwen, tala adwen, tani adwen. သာရီအချင်းအတက်ဘလောက်အတွင်းမှာတော့မသိသေးဘူးလို့ခံမှန်းကြတာများပါတယ်ခံမှန်းတဲ့အတိုင်းလည်းပဲအထိုက်လျောက်အသက်ရှင်ကြတာတော့များပါတယ်တိုးတော်လည်းပဲအတိကြတော့မသိနိုင်ဘူးမသိသေးဘူးလို့ခံမှန်းထားတဲ့ကာလလေးအတွင်းမှာပဲမမျှော်လင့်မဲ့အကြောင်းတရားတွေကြုံတွေ့ပြီးတော့တေဆုံးသွားကြရတာလည်းရှိတယ် တရားမယ်လို့တေချာပေါ့သိထားတဲ့ယောဂါရှိနေတဲ့ပုဂ္ဂိုလ်တောင်မှတလားတော့ခံအောင်မယ်တနှစ်တော့ခံအောင်မယ်တလားတွင်တနှစ်တွင်တော့မသေးသေးဘူးလို့တတ်မှတ်ထားတဲ့ပုဂ္ဂိုလ်တောင်မှပြင်မယ်လို့မချင်တဲ့ကာလလေးအတွင်းမှာရုပ်တရက်သေဆုံးသွားတာလည်းရှိတတ်တယ် တခြားကားတိုက်တာတို့ကားမောက်တာတို့သင်္ဘောမြုပ်တာတို့လင်းရင်ပြတ်ကြတာတို့မိလောင်တာတို့စသဖြင့်အเจ้าရည်နဲ့ကြုံတွေ့သွားတဲ့အခါမှာလည်းပဲရုပ်တည်းသေဆုံးသွားရတာပဲအဲ့ဒီလိုသေဆုံးသွားတဲ့ပုဂ္ဂိုလ်တွေဟာကိုယ့်ကိုယ်ကိုသေလိမ့်မယ်လို့ခံမမထားတဲ့ကာလအတွင်းမှာသေဆုံးသွားကြတဲ့ပုဂ္ဂိုလ်တွေကြီးပါပဲဟိုတလောလေးကပဲမြို့နယ်တစ်ခုကကြေးရွာတစ်ခုမှာဖယောင်းနိုင်ကြီးကိုအစပြုတ်ပြီးတော့လက်တဲလေးတစ်လုံးလက်ခွင်းထဲကလက်တဲလေးတစ်လုံးမိလောင်သွားခဲ့တယ်လက်တဲထဲမှာအိပ်ပျော်နေကြတဲ့လူ၅ယောက်မိလည်းပါပြီးတော့မိလောင်ပြီးတော့သေဆုံးသွားကြအဲ့ဒီမိလောင်ပြီးတော့သေဆုံးသွားကြတဲ့လူ၅ယောက်ဟာဒီကနေ့ညတော့သူသေရမှာပဲလို့ကြုံပြီးတော့မသိကြပါဘူးသေးလိုက်မယ်လို့ကြိုတင်ခံမမထားပဲနဲ့ရုပ်တရက်သေဆုံးသွားကြတာပါ။မကြခင်လေးကပဲနိုင်ငံတစ်ခုကဘလုံးမွဲတစ်ခုမှာလက်မအတူရောင်းတဲ့ပုဂ္ဂိုလ်တွေကြောင့်ဒီဘလုံးမွဲအတွင်းမှာဆန့်တဲ့လူဥယျာဉ်တဲ့အစာပေါင်းများစွာပြည့်ရှမ်းသွားတဲ့အတွက်ကြောင့်လူတွေတယောက်နဲ့တယောက်တိုးမိတိုက်မိတက်မိနင်းမိကြတဲ့အတွက်ကြောင့်လူပေါင်း80ကျော်သေဆုံးသွားကြတယ်အဲ့ဒီသေဆုံးသွားတဲ့လူတွေကလည်းသူတို့ကိုသူတို့သေလိမ့်မယ်လို့ကြိုပြီးတော့မသိကြပါဘူး။သေမယ်ဆိုတာကကြိုပြီးတော့သိရင်သူတို့ဒီဘောလုံးပွဲကိုလာကြမှာမဟုတ်ပါဘူး။ဘောလုံးပွဲမှာပျော်ရှင်မယ်ပျော်ပျော်ပါပါအားပေးလိုက်မယ်ကြီးရှုလိုက်မယ်ဆိုတဲ့ရည်ရွယ်ချက်နဲ့လာကြတဲ့သူကြီးပါပဲ။သို့တော်လည်းမမျှော်လင့်တဲ့အကြောင်းတရားနဲ့ကြုံတွေ့ပြီးတော့သေဆုံးသွားကြရပါလေ။မကြခင်ချက်ပိုင်းကပဲရုပ်တမျိုးကယောဂီမာလီတယောက်အသက်18နှစ်ပဲရှိတဲ့ယောဂီမာလီတယောက်သူတို့မြို့မှာတရားစခန်းခွင့်တော့သူကတရားစခန်းမှာဝင်ပြီးတရားအားထုတ်ခြင်းနဲ့အကြောင်းသူ့ရဲ့ဖခင်ကိုခွင့်တောင်းတယ်သူ့ရဲ့ဖခင်ကသမီအသက်ကငယ်ပါသေးတယ်အသက်ကြီးမှပဲအားထုတ်ပါသမီအတွက်တရားအားထုတ်ဖို့အချိန်လေးအများကြီးကြာမာသေးတယ်အားမထုတ်ပါနဲ့ဦးလို့အဖေကတားဒါတော့သမီကပြန်ပြောတယ်အဖေအသက်ကြီးမှပဲသေလိမ့်မယ်အသက်ငယ်တုန်းတော့မသေဘူးလို့ပဲရှိပါမလဲသေခြင်းတရားဟာအသက်ကြီးတဲ့လူစီကိုလည်းသွားတယ်လို့အသက်ငယ်တဲ့လူစီကိုလည်းရောက်လာတာပါပဲအသက်ကြီးတဲ့အထိမနေရဘဲနဲ့အသက်ငယ်တုန်းကသမီးသေသွားခဲ့ရင်တရားအားထုတ်ခွင့်ရမှာမဟုတ်တော့ဘူးဒါကြောင့်တရားအားထုတ်ခွင့်ပြုပါလို့အတန်တန်တောင်းပန်တဲ့အတွက်ကြောင့်ဖခင်ကခွင့်ပြုလိုက်တရားသခင်ပြီးသွားလို့17ရက်ကြာတဲ့အချိန်မှာလေလည်းပဲရေချိုးရင်းနဲ့အဖျားဝင်ပြီးတော့ရုတ်တရက်ပြေးဆုံးသွားတယ်အဲ့ဒီယောဂီမလေးဟာသူ့ကိုယ်သူတရားစခန်းပြီလို့ဆက်ပြက်ကြာရင်သိလိမ့်မယ်လို့ကြိုပြီးတော့မသိခဲ့ပါဘူးသူ့ရဲ့ဖခင်ကလည်းသူ့သမီးဟာတရားစခန်းပြီးတဲ့အချိန်မှာပြေးဆုံးသွားလိမ့်မယ်လို့ကြိုပြီးတော့မသိခဲ့ပါဘူးဓမ္မကြီးကလည်းကောင်းနေတယ်အသက်ကလည်းငယ်သေးတယ်ဆိုတော့ဒီ18နှစ်ရွယ်သမီးငယ်လေးအတွက်သေခြင်းတရားဆိုတာဘယ်လိုမှမျှော်လင့်မထားတဲ့အရာတစ်ခုပါ။ဒါပေမဲ့လည်းမမျှော်လင့်ပဲကြောက်ရွံ့လာခဲ့ပါတယ်။ဖခင်ရဲ့စကားကိုယ်ကနားထောင်ပြီးတော့တရားစခန်းမဝင်လိုက်ဘူးဆိုရင်တော့သူ့ရဲ့ဘဝသူ့ရဲ့တမလွန်ခရီးဟာအမတန်ဝင်လေးစရာကောင်းလာပါတယ်။ဒါကြောင့်အသက်ကြီးမှပဲတရားအားထုတ်မယ်။အသက်ငယ်တုန်းတော့အားမထုတ်သေးဘူး။လောကီအာယုကာမဂုဏ်ချမ်းသာတွေနဲ့ပဲပြောပြောပါပါကြီးနေလိုက်အောင်မယ်ဆိုတဲ့အယူအဆဟာအသက်ကြီးတဲ့အထိမိမိကမနေရဘဲနဲ့အသက်ငယ်တုန်းကအဲ့ဒီပုံကိုယ်တွေသေဆုံးသွားကြမယ်ဆိုရင်ကိုကြိုးနေကြလိမ့်မယ်တကယ်တော့လေတရားအလို့အားထုတ်တယ်ဆိုတာအသက်ငယ်ဆုံးမှပို့ပြီးတော့အားထုတ်လို့ကောင်းတာပါအသက်ကြီးသွားပြီဆိုရင်ကိုအားညာအားစိတ်ဆွမ်းအားတွေကုန်ခန်းသွားပြီဖြစ်တဲ့အတွက်ကြောင့်ထင်သလောက်စိတ်ရှိသလောက်တရားအားထုတ်လို့မဖြစ်တော့ပါဘူးစိတ်ရှိသလားလို့ဆိုရပေမဲ့လို့လဲစိတ်လည်းမရှိတော့ပါဘူးတရားထုတ်ခြင်းနဲ့စိတ်တော့ရှိတယ်ဒါပေမဲ့ကိုယ်ခန္ဓာကမလိုက်နိုင်လို့တိတ်အာမထုတ်နိုင်တော့ဘူးလို့စကားအရသာပြောတာအဲ့ဒါအလကားပြောတာလူကြားကောင်းအောင်ပြောတာတကယ်တော့စိတ်ကိုမရှိတော့တာဒါတော့အသက်ငယ်တုန်းရွယ်တုန်းမှာတရားအားထုတ်တာဟာကိုယ်အားညာအားစိတ်ဆွမ်းအားတွေထက်မြင့်နေတဲ့အတွက်ကြောင့်ငယ်တုန်းတရားအားထုတ်တာပို့ပြီးတော့ကောင်းမလဲပို့ပြီးတော့တရားဥပဒေနဲ့ရဖို့အတွက်စိတ်ချရတယ်ဒါကြောင့်ကြုံကြိုက်ခဲ့တဲ့ဗုဒ္ဓသာသနာတော်ကြီးနဲ့တွေ့ကြုံနေတဲ့အခိုက်မှာဒေါသီအာယံကာမဂုဏ်ချမ်းသာတွေကိုကြည့်ပဲမျက်မျက်မော်မော်ဆုပ်ကိုင်းပြီးတော့ထားကြမယ်ဆိုရင်မိမိတို့ဟာအသိဉာဏ်နဲ့ရရောက်သွားလိမ့်မယ် အသက်ကြီးမှပဲအားထုတ်မယ်အသက်ငယ်တော့အမထုတ်ဘူးလို့ရှင်းမှန်းထားပြီးမယ်ငယ်တော့မှရုပ်တရက်သေဆုံးသွားခဲ့ရင်မိမိအတွက်အားကိုးရဘာမှရှိမှာမဟုတ်တော့ဘူးသိရမယ်အချိန်ကတော့ကြိုပြီးတော့ဘယ်လိုနည်းနဲ့မှမသိနိုင်ဘူးအချိန်ကိုယ်တွင်မသိနိုင်တာမဟုတ်ပါဘူးသိခြင်းပြန်နဲ့ပတ်သက်ပြီးတော့မသိနိုင်တဲ့အချက်က၅ချက်ရှိပါတယ်ဇိဝိတံယာတိကာလောသဒေဟနိခေပနံဂတိပင်စေတေဇီဝါလောကသမိအာနိမိတ်တာနာနာယရေဇိဝိတဘယ်အသက်မှာသိမယ်ဆိုတာလည်းမသိနိုင်ကြဘူးတတဝရီဟာဘယ်အသက်ကြီးပဲနေရတယ်ဘယ်အသက်မှာပဲဘယ်အသက်ရရလို့ရှိရင်အာလုံသိကြရတယ်လို့သတ်မှတ်ချက်မရှိပါဘူးအမိဝန်းကောင်းအမိဝန်းအတွက်မှာလည်းပဲကလလရေကြီးခိုင်မှာပဲဖြစ်ဖြစ်ရည်မြုပ်အရွယ်ရည်မြုပ်ဖြစ်နေတဲ့အချိန်မှာပဲဖြစ်ဖြစ်စသဖြင့်အမိဝမ်းအတွင်းမှာလည်းအချိန်မျိုးမျိုးမှာတည်ဆုံသွားနိုင်တာပဲအမိဝမ်းကထွက်လာပြန်တော့လေတဏှာကြီးနှစ်နာရီစတဲ့နာရီပိုင်းအတွင်းတရက်နှစ်ရက်စတဲ့ရက်ပိုင်းအတွင်းတစ်ပတ်နှစ်ပတ်စတဲ့အချိန်ကာလအတွင်းတစ်နှစ်နှစ်နှစ်စတဲ့နှစ်ပိုင်းအတွင်းစသဖြင့်ဘယ်အသက်အရွယ်မှာမဆိုတည်ဆုံသွားနိုင်တာပဲဒါကြောင့်ဘယ်အသက်အရွယ်မှာတည်ရမယ်ဆိုတာကိုလည်းကြိုတင်ပြီးတော့မသိနိုင်ဘူးญาติเบอนาโยคะเนี่ยเตซ้องยะมั้ยสร่ากูแลไม่ติနိုင်ဘူးตัตตวะริหาเบนาโยคะเนี่ยไม่เตซ้องยะได้สร่าอติจะตัมมัจฉะไม่ရှိဘူးญาติอนาเนี่ยแลเตနိုင်ดุลูนาเนี่ยปัตตะเดโยคะนักงานเนี่ยปัตตะเดโยคะชาเนี่ยปัตตะเดโยคะกูเนี่ยปัตตะเดโยคะไส้เนี่ยปัตตะเดโยคะสัตติอาภิญเบโยคะเนี่ยไม่สู่เตซ้องก็နိုင်เนี่ยယောဂါတစ်ခုနဲ့တစ်ခုတည်းမကပဲနဲ့တစ်ခုတည်းများတဲ့ယောဂါတွေနဲ့လည်းသိဆုံးသွားနိုင်တာပဲတရားနဲ့တရားသိဆုံးရမယ်ယောဂါတွေကလည်းမတူကြဒါကြောင့်မိမိဒီဘယ်အနာယောဂါနဲ့သိဆုံးရမယ်မိမိသိလို့တဲ့အချိန်မှာဘယ်အနာယောဂါဖြစ်မယ်ဆိုတာကိုကြိုတင်ပြီးတော့မသိနိုင်ဘူးကာလသိရမယ်အချိန်ကိုလည်းမသိနိုင်ဘူးတတဝရီဟာမနေ့ပိုင်းအချိန်မှာပဲသိကြတယ်ကျန်တဲ့အချိန်တွေမှာမသိဘူးလို့ဒီလိုသတ်မှတ်ချက်မရှိဘူးမနက်ပိုင်းမှာလည်းသိဆုံးနိုင်တယ်လို့နေ့လယ်ပိုင်းမှာလည်းသိနိုင်တယ်ညနေပိုင်းမှာလည်းသိနိုင်တယ်ညပိုင်းမှာလည်းသိနိုင်တယ်သမင်းစားရင်လည်းသိနိုင်တယ်လို့ရှင်းတောင်းရင်လည်းသိသွားနိုင်ဘုရားရှိခိုးရင်လည်းသိဆုံးသွားနိုင်တယ်လို့သတင်းစာဖတ်နေရင်ကလည်းလည်းသိခြင်းသိသွားနိုင်တာပဲဒါတော့ဘယ်အချိန်မှမဆိုသိဆုံးသွားနိုင်တဲ့အတွက်ကြောင့်သိရမယ့်အချိန်ကိုလည်းကြိုတင်ပြီးတော့မသိနိုင်ဘူးဒေဟနိခေပနသိပြီးတဲ့နောက်မိမိရဲ့အလောင်းကောင်ဘယ်နေရာမှာပြစ်ချရမလဲဆိုတာလည်းမသိနိုင်ဘူးတတဝရီဟာသိဆုံးသွားတဲ့အခါမှာဒီတိတနည်းမှာပဲအလောင်းကောင်ပြစ်ချရတယ်လို့အတိအကျကန့်သက်ချက်မရှိဘူးရေထဲမွေးတဲ့ပုဂ္ဂိုလ်ကကိုယ်ပေါ်မှာအလောင်းပြစ်ချခံခြင်းခံရမယ်ကိုယ်မှာမွေးတဲ့ပုဂ္ဂိုလ်ကရေထဲမှာအလောင်းပြစ်ချခံခြင်းခံရမယ်ရောမှာမွေးတဲ့ပုဂ္ဂိုလ်ကမြို့မှာအလောင်းပြစ်ချခံခြင်းခံရမယ်မြို့မှာမွေးတဲ့ပုဂ္ဂိုလ်ကတော့မှာအလောင်းပြစ်ချခံခြင်းခံရမယ်စသည်အားဖြင့်ဘယ်နေရာမှာမဆိုမိမိရဲ့အလောင်းကောင်ကပြစ်ချခံနိုင်တယ်အခုခေတ်ဆိုလို့ရှိရင်တော့ပေါ့လေရန်ကုန်မှာမွေးဖွားတဲ့ပုဂ္ဂိုလ်များကတော့ကြိုတင်ပြီးတော့ပြောကြမှာပေါ့ရှင်ပြားတို့ကဟောတဲ့အလောင်းကောင်ပြစ်ချခံမဲ့နေရာမသိဘူးတပည့်တော်တို့တော့သိတယ်ဗျာရန်ကုန်မှာမွေးတာဆိုတော့တပည့်တော်တို့ကြံတော့သွားရမှာသိကြတယ်လို့တချို့ကပြောချင်းပြောမယ်အခုတော့ကြံတော့သွားရမယ်လို့လည်းကြိုတင်ပြီးတော့သိထားတဲ့ပုဂ္ဂိုလ်တွေကြိုတင်ပြီးခမန်းထားတဲ့ပုဂ္ဂိုလ်တွေလည်းလွဲချော်ကုန်ကြပြီနော်ဒီတော့အလောင်းကောင်ဘယ်နေရာပြစ်ချခံရမယ်ဆိုတာလည်းမိမိတို့မသိနိုင်ဘူးဂတိသေလွန်ပြီးတဲ့နောက်ဘယ်ဘဝကိုလာရောက်ရမလဲဘယ်ဂတိကိုသွားရမလဲဆိုတာကိုလည်းကြိုပြီးတော့မသိနိုင်ဘူးတတဝရီဟာသိဆုံးပြီးသွားရင်ဒီဂတိတစ်ခုကိုပဲသွားရတယ်လို့ဒီလိုကန့်သက်ချက်မရှိဘူးဥပမာဆိုတော့လူပုဂ္ဂိုလ်တရားလူတွေသိသွားလို့ရှိရင်လူပဲပြန်ဖြစ်တယ်လို့ဒီလိုအတိအကျကန့်သက်ချက်မရှိဘူးလူသိလို့ရှိရင်လူလည်းပြန်ဖြစ်နိုင်တယ်လို့နှက်လည်းဖြစ်နိုင်တယ်ငရဲလည်းကျသွားနိုင်တယ်တိရစ္ဆာန်လည်းဖြစ်နိုင်တယ်ဒိဋ္ဌာလည်းဖြစ်နိုင်တယ်ဂတိ၅မျိုးမှာတစ်မျိုးမျိုးဖြစ်နိုင်တယ်။နတ်တွေသေသွားလို့ရှိရင်နတ်ပဲပြန်ဖြစ်တယ်လို့ဒီလိုကန့်သက်ချက်လည်းမရှိဘူး။နတ်သေသွားတဲ့ပေးနတ်တွေသေလွန်ပြီးတော့နတ်ပြန်ဖြစ်တဲ့တွေလည်းရှိမယ်။လူပြန်ဖြစ်လူဖြစ်လာတဲ့ပုဂ္ဂိုလ်လည်းရှိမယ်စသဖြင့်။တတ္တဝါတွေသေဆုံးပြီးတဲ့အခါမှာငရဲတိရစ္ဆာန်ပြိတ္တာလူနတ်လို့ခေါ်တဲ့ဂတိ၅ပါးမှာတစ်ခုခုလာရောက်ရမှာဖြစ်တဲ့အတွက်ကြောင့်မိမိသေဆုံးသွားတဲ့အခါမှာဘယ်ဂတိကိုလာရောက်ရမယ်ဆိုတာလည်းကြိုတင်ပြီးတော့မသိနိုင်ကြဘူး။မသိခြင်း၅ပါးနဲ့အသက်ရှင်နေရတဲ့လူသားတွေပါ။ဒါကြောင့်ဇီဝလောကသမိတ်သက်ရှိလောက၌ဣတိပင်စ အသက်အနာချိန်အခါနဲ့စွန့်ရလာကြင်ဆိုတော့ဤ၅မျိုးတို့ကိုအာနိမိတ်တာပြီတောင်းသမိတ်အရေးလက္ခဏာတစုံတရားမရှိတာဂုဏ်ဤဖြစ်၍နာနာယရေပလူနိယမမတိအမတိနိုင်ကြလေကုန်တည်းအရှင်သမိတ်ကြီးရဲ့ဖြေဆိုချက်မှာကာလံဝဟနဇာနာမိသံသောကာလောနသိတတိတသမဟာအဘုဒ္ဓဝဗိခာမိမာမံကာလောဥပစ္စကငါဒီသိရမယ့်အချိန်ကိုမသိနိုင်တဲ့အတွက်ကြောင့်လောကီအာယုံကာမဂုဏ်ချမ်းသာတွေကိုမခံစားတော့ဘဲနဲ့ယဟန်တရားပွားများအားထုတ်နေရပါတယ်လို့